အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့နာကသူရဦးတင်ဟူကရန်ကုန်စစ်အုပ်ကြီးမှာစစ်ကူတမှုခံယူနေရပြီးအထူးကြက်မှတ်ကုသပေးနေရတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းကဒီရွေကိုပြောပါရယ်သူရဦးတင်ဟူအများဆုံးပြန်ပြီးကျန်းမာလာစေဖို့ရည်ရွယ်ပြီးဒီကနေ့နေ့လယ်ပိုင်းကရွှေကုန်းစီရိုရင်းမြုံမှာစစ်တောင်းပွဲလုပ်ပြီးတဲ့နောက်ဝန်ကြီးချုပ်ဦးဖြိုးမင်းကပြောဆိုလိုက်တာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အထက်ကမန္တလေးတစ်ခုပြိုလဲမလို့ဖြစ်နေတဲ့အတွက်အားလုံးစုပေါင်းပြီးစုပေါင်းမြစ်တာပို့တာဖြစ်တယ်လို့လည်းဦးဖြိုးမင်းကပြောပါရယ်ဒီစစ်တောင်းပွဲကိုတော့ဝန်ကြီးချုပ်ကဦးဆောင်ပြီးတိုင်းဒေသကြီးအစိုးရအဖွဲ့တာဝန်ရှိသူတွေ NLD ပါတီဝင်တွေနဲ့ထောက်ခံသူတွေသူတို့ဦးတည်ကိုလေးစားချစ်ခင်သူတွေစသဖြင့်လူ90ကျော်လောက်တက်ရောက်ခဲ့ပါအလားတူစုတောင်းပွဲကိုတော့6မန္တလေးမုံရွာလာရှိုးစတဲ့တခြားမြို့တွေမှာလည်းလုပ်ပါတယ်သူတို့ဦးတည်ကဗိုလ်ထုတ်နေညနေပိုင်းကနေရေချိုးကမှချော်လက်ပြီးတော့တတိလက်သွားတဲ့အတွက်စိုးရုံပို့ပြီးကုသမှုခံယူခဲ့ရတာပါတဲ့90ကျော်ရွေးရှိဖြစ်တဲ့သူရဦးတင်ဟူကအသက်အရွယ်ကြောင့်ရောနှလုံးငကိုရဲကနှလုံးရောဂါခံရှိတဲ့အကြောင်းမှာပြန်ပြီးနလန်ထူနိုင်မှုတွေကြိုးစားပြီးဗီးဇာကုသပေးနေရတယ်လို့လည်းရန်ကုန်စစ်အုပ်ကြီးဒေါက်တာဦးရီကိုကအစောပိုင်းမှာသတင်းတောက်တွေကိုပြောပါတယ်သူရဦးတင်ဟူကအနယ်ပါတီကိုစပီးထူထောင်နေတယ်ကဒေါက်ဆန်းစုကြည်နဲ့တူလက်ခွဲပြီးပါဝင်ဦးဆောင်လာသူတူဖြစ်ပြီးမြမတံမမကာဝေးဦးစည်းချုပ်ဖြစ်ဗိုလ်ချုပ်ရှိရာလူတီတာဝန်ထမ်းဆောင်ခဲ့ပြီးတော့ကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည့်ရင်ကြောင်းလေးကြီးမှာအသက်အရွယ်ကြီးရင်းတဲ့အထိမနာမနေအားထုတ်ကြိုးပမ်းနေတဲ့အကြောင်းမှာအများကလေးစားမှုကိုရရှိထားသူတွေဖြစ်ပါတယ်